မြစ်ပြည်တော်ရန်ကုန်မန္တလေးပါဝင်မြို့ကြီးတွေမှာဖောက်ခွဲတိုက်ခိုက်မှုတွေလုပ်မယ်ဆိုတဲ့လျှို့ဝှက်သတင်းပေါက်ကြားမှုဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့ပြီးအကြောက်တရားလွှမ်းမိုးနေအောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာမျိုးလားလို့နိုင်ငံရေးလှိလာသူတချို့ကသုံးသပ်ကြပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်ပေးနေတဲ့အကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကသတင်းမီဒီယာကိုပြောပါတယ်။အကြောင်းဆုံးကိုတော့ကိုညံဝင်းအောင်ကပြောပြမှာပါရှင်။
မြန်မာနိုင်ငံအမျိုးကြီးတွေအထူးသဖြင့်ရန်ကုန်နေပြည်တော်နဲ့မန္တလေးမြို့တွေမှာလုံခြုံရေးအထူးသတိရှိကြဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကစက်တင်ဘာ25ရက်စွဲနဲ့သတိပေးချက်ထုတ်ပြန်ခဲ့တာပါ။အဲဒီသတိပေးချက်ထဲမှာတော့စက်တင်ဘာ26အောက်တိုဘာ16နဲ့26ရက်နေ့တွေမှာနေပြည်တော်ကိုတိုက်ခိုက်လာနိုင်ခြေရှိပြီးနောက်လာမယ့်လတွေမှာနေပြည်တော်ရန်ကုန်မန္တလေးမြို့တွေကိုတိုက်ခိုက်လာွယ်ရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာလုံခြုံရေးတပ်ဖွဲ့တွေကစုံစမ်းစစ်ဆေးမှုလုပ်နေကြောင်းဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံတွင်ရောက်ရှိနေကြတဲ့အမေရိကန်နိုင်ငံသားတွေပြည်တွင်းသတင်းကိုနားဆင်ကြဖို့နဲ့လုံခြုံရေးအသိရှိကြဖို့ကိုလည်းတိုက်တွန်းထားပါတယ်။လုံခြုံရေးတပ်ဖွဲ့ကတော့ပုံမှန်အတိုင်းလိုအပ်တာတွေကိုစီစဉ်ဆောင်ရွက်နေကြောင်းမြန်မာနိုင်ငံရဲတပ်ဖွဲ့ပြောခွင့်ရရဲမှူးကြီးမျိုးသူစိုးကမီဒီယာတွေကိုရှင်းပြပါတယ
်။ online ပေါ်မှာပြန့်နေတဲ့သတင်းတွေကြောင့်မလို့ဒီနေရာမှာတော့တိုးပြီးစောင့်ရပါတယ်။ဒီနေရာမှာတော့ပုံမှန်ပြီးတော့လုံခြုံရေးချထားပါတယ်ဆိုတော့အနေထားလို့မဟုတ်ပါဘူးခဲ့။ကျွန်တော်တို့ရှိတဲ့အစီအမံအတိုင်းပဲကျွန်တော်တို့ကဘူဟာရနဲ့အညီကျွန်တော်စနစ်တကျသောင်းနေတဲ့အနီးသားဖြစ်ကြောင်းပြောကြားလိုပါတယ်နော်။ဒီတိုင်းပိုင်းနဲ့ပတ်သက်ပြီးတော့ပြောဖို့မရှိပါဘူးခင်။ဒီတိုင်းအရာလို့ဒီလိုမျိုးကောင်းလာလာနေဖြစ်မှာပဲထပြီးတော့မှအရာတိုးပြီးတော့ကောက်ကောက်နေတာလုပ်တဲ့အာမျိုးလည်းမဟုတ်ပါဘူးခင်။ကျွန်တော်တို့ငွေတွေကထုတ်ထားတဲ့အစီအမံတိုင်းသွားနေအောင
်။ရဲမှူးကြီးပြောသွားတဲ့ online ပေါ်မှာပြန့်နှံ့နေတယ်ဆိုတဲ့သတင်းကတော့ AA, KIA, CNF, KNU စတဲ့တပ်ဖွဲ့တွေကထိုင်းမြန်မာနယ်စပ်မှာစီးဝေးကြပြီးနေပြည်တော်ကိုဖောက်ခွဲမှုလုပ်ဖို့ကြံရွယ်ထားကြောင်းဒါဟာရခိုင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကိုအာရုံလှည့်ဖို့နဲ့ဖိအားတွေယုံနေစေဖို့ရည်ရွယ်ကြောင်းတမနာယုံကစက်တင်ဘာ16ရက်ရက်စွဲနဲ့ထုတ်ပြန်တဲ့လျှို့ဝှက်စာဆိုတာပဲဖြစ်ပါတယ်။ဒီစာနဲ့ပတ်သက်လို့ VOA ကတိကျအတည်ပြုနိုင်ခြင်းမရှိသေးပါဘူး။ဒီလိုလျှို့ဝှက်စာပေါကြားတာဟာပြည်သူလူထုစိတ်လုံခြုံမှုကင်းမဲ့အောင်ရည်ရွယ်လှုပ်ဆောင်တာမျိုးဖြစ်နိုင်တယ်လို့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအက်ဒီတာချုပ်ဦးသက်စင်ကသုံးသပ်ပါတယ်
။ကျွန်တော်မြင်ရပါဗျာ။ထိတ်ဆန့်အောင်လုပ်တဲ့လူရတခုလိုပဲကျွန်တော်မြင်တယ်ကျွန်တော်တို့ဆက်နာရှင်စနေအောင်မှနေခဲ့တယ်ကျွန်တော်မဆလဆနေအောင်မှနေခဲ့တယ်ပြည်သူကပြောလို့ရှင်တော့ဒါကတော့ပြည်သူလူထုကိုဗျာချင်းချောက်ပြီးတော့ထောက်လှမ်းပြီးတော့အုပ်ချုပ်တဲ့မျိုးလူကတခုလိုပဲကျွန်တော်မြင်ပါတယ်ဒါဒီနိုင်ငံမှာဘာမှမသိရအောင်မသိရအောင်အကုန်လုံးကထိတ်လန့်တုံနေရတယ်မင်းငါတို့အကူရမယ်မင်းငါတို့အကုန်ကမင်းတို့ငါတို့စောင့်ရှောက်နိုင်မယ်ဆိုတဲ့ logic ပဲဗျာအဲ့တော့အုပ်ချုပ်သူလူရန်စားကအုပ်ချုပ်သူလူရန်စားကိုဒီလူလူကနေပြီးတော့အများအားကိုးနေရမယ်ဆိုရဲထောက်လှမ်းမှုမျိုးနဲ့ဒါမျိုးလုပ်တယ်လို့ကျွန်တော်ကတော့ဒီလိုစမိတယ်ဗ
ျဒါပေမဲ့ရန်ကုန်မြို့မှာပြည်သူတွေကတော့ပုံမှန်အတိုင်းပဲနေစဉ်ဘဝကိုဖျက်ဆီးနေကြတယ်လို့ဦးသက်စင်ကပြောပါတယ
်ဒါပေမဲ့ကျွန်တော်တို့အခုနေတဲ့ဒေါ်လာလို့ရှားနေတဲ့အတိုင်းဝိုင်းမှာကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့တိကျတယ်တော်တော်များများနဲ့တိကျကျွန်တော်တို့အခုရန်ကုန်မှာဆိုလို့ရှိရင်တော့ပြောရလို့ရှိရင်ကျွန်တော်ကိုယ်တိုင်လည်းဒေါ်လာလို့ရှားနေကျွန်တော်ကလေးလည်းဒေါ်လာနေကြတာပဲဒါပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးထူးထူးခြားခြားတော်လုံးထောက်လန့်နေတဲ့ပုံစံမျိုးတော့မရှိဘူးကျွန်တော်ကလည်းမရှိဘူးဒါကသုံးတရား user နိုင်ငံရေး user ရှိရလို့ပဲကျွန်တော်ကပုံသတ်မိတယ်ဗ
ျဒီတော့တွင်စက်တင်ဘာ24ရက်နေ့မှာပြုလုပ်တဲ့ဘူရော့အောင်ဆန်းရုပ်ရှင်စတင်ရကူးခြင်းမိတ်ဆက်ပွဲမှာနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ကိုပေါ်ကိုလေးစာပွိုင့်နဲ့အထူးခံရတဲ့ကိစ္စမှာနိုင်ငံတော်အဆင့်လုံခြုံရေးစီးပွားနေပြီလားဆိုတဲ့မေးခွန်းတွေလူမှုကွန်ရက်မီဒီယာတွေပေါ်မှာထွက်ပေါ်နေပါတယ်ခင်ဗျာ